ဟေတီနိုင်ငံမှာသမ္မတဂျူဗနွဲမိုအီစ်လှုပ်ကြံခံလိုက်ရပြီးတဲ့နောက်နိုင်ငံရဲ့အဓိကအခြေခံအဆောက်အုံတွေကိုကောက်ွယ်ပေးဖို့အမေရိကန်နဲ့ကုလသမဂ္ဂတပ်တွေလွှတ်ပေးပါလို့ဟေတီဂျာဗျအစိုးရကပန်ကြားထားပါတယ်။ဟေတီဂျာဗျအစိုးရဘက်ဝန်ကြီးချုပ်ကလောဒ်ယိုဇက်နဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်တို့ဗိုလ်ထုနေ့ကဆက်သွယ်ပြောဆိုချိန်တွင်အမေရိကန်တပ်ဖွဲ့တွေဆီလုပ်ပေးဖို့ပန်ကြားခဲ့တဲ့အကြောင်းဟေတီရွေးကောက်ပွဲဆိုင်ရာဝန်ကြီးမက်သီးယပ်စ်ဖီယေးရိုက်တာနဲ့ AFP အပါအဝင်သတင်းဌာနတွေကိုပြောပါတယ်။ဒါ့အပြင်ကုလသမဂ္ဂတပ်ဖွဲ့တွေလှုပ်ပေးဖို့ကိုလည်းဝန်ကြီးချုပ်ယိုဇက်ကလူညိုရေးကောင်စီကိုကြာသပတေးနေ့မှာပန်ကြားခဲ့တယ်လို့ဝန်ကြီးမက်သီးယပ်စ်ဖီယေးကပြောပါတယ်။စိတ်ကန်လေးစိတ်နဲ့စွမ်းအင်ဆိုင်ရာလူခြေကန်ဆောက်အုပ်တွေကိုပြစ်မှတ်ထားလာမယ့်အခြေအနေနဲ့ကျွန်တော်တို့ရင်ဆိုင်နေရပါတယ်လို့ဝန်ကြီးမက်သီးယပ်စ်ဖီယေးကရိုက်တာသတင်းဌာနကိုပြောပါတယ်။အမေရိကန်အနေနဲ့လက်ရှိအချိန်မှာစီးရဲကူညီပေးဖို့အစီအစဉ်မရှိသေးဘူးလို့မိမဖော်လိုတဲ့အမေရိကန်ဆွေးနွေးပွဲအကြီးတန်းတာဝန်ရှိသူတူကပြောတာကို Riders သတင်းဌာနကကိုးကားဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ AFP ကဆက်သွယ်မိများနဲ့ပေါ်ကုလသမဂ္ဂဘက်ကတုံ့ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာ။